ဟုတ်ကဲ့ပါရှင်ရှန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီအထူးတွင်ရည်မှုစိုင်းညွန့်လင်ကဒေါက်ဆန်းစုကြည်ဟာဒီမိုကရေစီရရှိရေးအတွက်ကြိုးပမ်းနေသူတဦးဖြစ်တဲ့အတွက်လူတိုင်းလက်ခံနိုင်တဲ့စနစ်တစ်ခုကိုထူထောင်ပေးနိုင်အောင်ကြိုးစားပေးဖို့ကုလိုဆုတောင်းပေးပါတယ်
ဆက်လက်ပြီးတော့ပေါ့နော်ဒီမိုကရေစီရရှိရေးဆက်ပြီးတော့အကောင်းဆုံးသွားဖို့ပဲပေါ့နော်မမကန်ကန်နဲ့နီလန်းတကြဖြစ်အောင်ပေါ့နော်အားလုံးလက်ခံနိုင်တဲ့စနစ်တစ်ခုကိုပေါ့ထူထောင်နိုင်ဖို့အတွက်ဆက်လက်ပြီးတော့ကြိုးစားဖို့တို့အားလုံးမျှော်လင့်နေတယ်ဆုလက်ဆုတောင်းနေပါတယ
်မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီဥက္ကဋ္ဌဦးနိုင်ငွေသိန်းကလည်းဒေါက်ဆန်းစုကြည်ကိုတိုင်းပြည်အတွက်ကိုကြိုးမဖတ်ပဲရိုးသားတဲ့ခေါင်းဆောင်ကောင်းတဦးဖြစ်ဖို့မျှော်လင့်ဆုတောင်းတယ်လို့ကုလိုပြောပါတယ်
သူတော်ပြည်တိုင်းကတော့ဝင်းလေးရောက်လဲရောက်လိုက်ကတိုက်ပြီးအတွက်ကိုရုံးဆက်တဲ့ဆော်ပြေးတယ်မှာစတိုက်ပြီးအတွက်ရိုးသားသားပေါ်ကကိုခေါင်းဆောင်ပြေးနေပါစေလို့ဆုတောင်းပါတယ်အဲခေါင်းဆောင်ကိုချင်းသိချနိုင်ကိုကြိုးစားပါလို့
ဒေါက်ဆန်းစုကြည်ဟာအသက်40လောက်ကလေးကဒီမိုကရေစီအရေးလှုပ်ရှားဆောင်ရွက်နေသူတဦးဖြစ်တဲ့အတွက်မျှော်မှန်းထားတဲ့ဆန္ဒတွေအမြဲဆုံးပြေဝဖို့ဆုတောင်းပေးတယ်လို့ရခိုင်တိုင်းရင်းသားခေါင်းဆောင်ဦးတာပန်းကပြောပါတယ်
တက်69ပြည့်လာတယ်ဆိုတက်အရွယ်ရလာပြီပေါ့ဗျာသူရဲ့တက်ဘွဲကလည်းအသက်40ကျော်လောက်တည်းကနေပြီးတော့နှစ်ပေါင်း29လောက်ရှိလာပြီဆိုတော့ဒီတက်ဘွဲမှာသူဆက်လက်ပြီးလှုပ်ရှားနိုင်တာကိုအကုန်ယူပါတယ်လို့ပြောချင်ပါတယ်ကောင်ဟိုဒီမှုတွေစီကတော့သူလှုပ်ရှားနေတာပဲဗျာသူလိုချင်တဲ့ဆန္ဒပြောရပါလိမ့်လို့ဆုတောင်းပါတယ်နော်
ရှင်မျိုးသားပါတီဥက္ကဋ္ဌဦးစိုးစံကဒေါအောင်ဆန်းစုကြည်ဟာနိုင်ငံရေးနဲ့ပတ်သက်တဲ့အကြံစီတွေအောင်မြင်ရေးအတွက်ကျန်းမာရေးကောင်းဖို့ဆုတောင်းတယ်လို့ပြောပါတယ်
ကျွန်တော်ကတော့အန်တီဆုကျမ်းမာစီကြောင့်ပေါ့ဗျာဖျားသခင်ကောင်းကြီးပေးပါစေလို့အဲ့လိုပဲကျွန်တော်ဆုတောင်းပေးပါတယ်နိုင်ငံရေးနဲ့ပတ်သက်လို့ကတော့သူ့ policy ကတော့အောင်မြင်ဖို့တော့လိုတာပေါ့လေသူ့ရဲ့အကျံစီတွေထမြောက်ဖို့လည်းပဲကျွန်တော်ဆုတောင်းပေးရမှာပါ
ဒေါက်ဆန်းစုကြည်ရဲ့69နှစ်မြောက်မွေးနေ့ခမ်းနားတွေကိုဒီနေ့ NLD ရုံးချုပ်မှာကျင်းပခဲ့တယ်လို့နေပြည်တော်မှာလည်းကျင်းပခဲ့ပါတယ်ရှင်